American ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကရုပ်သိမ်းပုံစံနေသေးတာတွေကိုမြန်မာနိုင်ငံမှာနောက်အစိုးရတက်တက်လာပြီးနောက်ပိုင်းမှာပဲလုံလိမ့်မယ်လို့ယုံကြည်တဲ့အကြောင်းမြန်မာသမ္မတရဲ့ပြောခွင့်အရပြန်ကြားရေးဝန်ကြီးဦးရဲထွတ်က VOE ကိုပြောပါတယ်။ဒေါက်ဆန်းစကြည်သမ္မတဖြစ်ဖို့ရာအခြေခံဥပဒေကိုဆိုင်းငံ့ပြင်ဆင်ဖြည့်ဆက်တာတွေလုပ်ဖို့မလိုပဲမိသားစုဝင်တွေကိုမြန်မာနိုင်ငံသားခံယူစေခြင်းအပြင်အဆင်ပြေသွားနိုင်တယ်လို့လည်းဝန်ကြီးဦးရဲထွတ်ကထောက်ပြသွားပါတယ်။ American ASEAN ထိပ်သီးအစည်းအဝေးတက်ရောက်နေတဲ့ဒုသမ္မတဥညာဉ်ထွန်းဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့တည်းမှအဖွဲ့ဝင်တဦးဖြစ်လိုက်ပါလာတဲ့ဦးရဲထွတ်ကိုသူတဲခိုတဲ့ဟိုတယ်မှာဝိုင်းတော်သားကိုကျော်ကျော်သိန်းကအင်္ဂါနေ့မနေ့ပိုင်းကတီးတန့်တွေ့ဆုံမေးမြန်းထားတာပါအမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုတွေရုပ်သိမ်းရေးအလားအလာကြောင်းမေးခွန်းကိုဝင်းကြီးဦးရဲထွတ်ကအခုလိုစဖြေပါတယ
်သူကတော့ကျွန်တော်တို့နိုင်ငံမှာရှိနေတဲ့နိုင်ငံရေးဖြစ်ပေါ်ထိုးတက်မှုတွေနဲ့ဒီဆက်ရှင်တွေတော့ထိတ်ထားတော့ဆိုတော့ကျွန်တော်ထင်ပါတယ်လေအဲ့တော့သွားကြည့်ကြလာပြီးတဲ့ခါမှာတော့တို့ဒီကြောင်းတဲ့လို့ဒီမြင့်မြင့်ပြီးစီးပြီးတဲ့ခါမှာတက်ပြီးတော့မှရုပ်သိမ်းတဲ့ကိစ္စလေးလုံးလိုက်မယ်လို့ကျွန်တော်ယုံကြည်ပါ။ဟု
တ်ကဲ့နိုင်ငံရေးဖြစ်ပေါ်ထွက်တမှုဆိုလို့တနင်္လာနေ့စီဝေးမှာလည်းပဲအမေရိကန်သမ္မတဘရက်အိုဘားမာကမြန်မာနိုင်ငံကိုချီးကျူးသွားပါတယ်။တခါဒီအပြောင်းလဲချောချောမွေ့မွေ့ဖြစ်နေတယ်လို့မျှော်လင့်နေဆိုတဲ့ဟာတွေလည်းပြောထားတာတွေရှိပါတယ်။ဆိုတော့အပြောင်းလဲပြီးကချောချောမွေ့မွေ့ဖြစ်ဖို့အလားအလာကောင်းပါရဲ့လားမသိဘူး။ဘာလို့လဲဆိုတော့အခုအချိန်ကြီးကကျွန်တော်တို့ဆန်ပြူမှာလည်းတိုက်ပွဲကြီးဖြစ်နေတာလည်းရှိပါတယ်တိုက်ပွဲဖြစ်တာမှဒီအတိအအဖွဲ့နဲ့ဒီကြံထားတဲ့အဖွဲ့နဲ့ဖြစ်တယ်ဆိုတဲ့အခါကျတော့တပ်မတော်ဘက်ကလည်းပြောထားတာရှိပါတယ်ဆိုတော့ချောချောမွေ့မွေ့ဖြစ်ဖို့လားလားတော်တော်ကောင်းပါလား
ချောချောမွေ့မွေ့လားလားအများကြီးကောင်းပါလေတစ်ဖက်လုံးကလည်းအပြည့်အဝပုံပေါင်းဆောင်ရွက်နေတာပေါ့တို့တော့သမ္မတကြီးနေနေကတော့ဟာတေချာတဲ့ပုံလို့တေချောင်းလို့တကယ်လို့များဟာအရေးပေါ်အခြေအနေတစ်ခုနဲ့စုံလို့ရှိရင်သူကိုယ်တိုင်ခိုင်တော့ဖြည့်ရှင်းနိုင်မှုတွေဒါမြန်မာနိုင်ငံမှာနေဖို့ဆုံးဖြတ်ခဲ့တယ်ဒါကွာလဲကျွန်တော်အနေနဲ့ဒီအတွင်ကူးပြောင်းရေးကိုချောမိုးဖြစ်ဖို့အတွက်ဘယ်လောက်အလေးထားဆိုတာပေါ်လွင်တာပေါ့
ဟုတ်ကဲ့ဆိုတော့အတွင်ကူးပြောင်းရေးကိုဥပမာရက်ကတော့တိတ်မလို့တော့ဘောလေချောမိုးဖြစ်ဖို့မှာဘယ်ကိစ္စတွေကအခေရဘယ်ကိစ္စတွေကအဓိကအရေးတကြီးရှိနေပါလဲခင်ဗျာ
ဒီကတာဝန်ချောပြောင်းတဲ့ကိစ္စတွေကတော့ဘာမှပြဿနာမရှိဘူးပေါ့နော်အဲသူတို့တာဝန်ယူပြီးတော့သူတို့ဆက်လုပ်မယ့်အပိုင်းကတော့သူတို့နဲ့သူတို့အပိုင်းပေါ့ကျွန်တော်တို့ကတော့တွေ့ရည်ဒီပြဆိုင်တာပေါ့အဲ့တော့အဓိကတော့ကျွန်တော်ဒီအတွင်ဒီတာဝန်ချောပြောင်းရေးကိုချောမိုးဖြစ်ဖို့ဆိုတာနံပါတ်၁ကတော့နိုင်ငံရေးတည်ငြိမ်မှုရှိဖို့လိုတော့นี่ก็เราจํานวนรู้ที่နိုင်ငံမှာတည်ငြိမ်အေးချမ်းမှုဆက်ပြီးထိန်းသိမ်းနိုင်မှုလို့တော့ပေါ့ခုနပြောသလိုခင်ဗျားပြောတဲ့တိုက်ပွဲတွေဖြစ်တာအစနောက်တစ်ခါလူမျိုးရေးဘာသာရေးပြဿနာတွေဖြစ်တာအလေပေါ့နောက်တစ်ခါကျရင်တော့ခုနလိုဟလာဒီထိန်းသိမ်းနိုင်တဲ့ဖြစ်တာတွေအဆုံးပေါ့ဒီလိုဟာမျိုးမဖြစ်အောင်ကျွန်တော်ဆက်ပြီးကာကွယ်ဖို့လုပ်တော့
โอเคဆိုတော့ဒါတွေကိုကာကွယ်နိုင်မယ်ဆိုရင်တော့ကျွန်တော်မွေးကျွန်တော်လည်းကြောင်းတဲ့ကိစ္စတွေထင်နိုင်မယ်ပေါ့ဒီတတိစုဝေးမတိုင်ခင်မှာဒီမလာဦးသိချင်းဒီမတက်ဖို့ဆုံးဖြတ်တာနဲ့ပတ်သက်ပြီးတော့ဘယ်လိုပြောထားရလဲရှိပါတယ်ဆိုတော့အခြေအနေတွေကတချို့သတင်းတွေရှိတယ်တချို့ကြားတာတွေရှိတယ်မတည်ငြိမ်နိုင်တဲ့ဆိုတဲ့ဟာတွေဆိုတော့အဲ့ဒါကိုများဒီနည်းနည်းလေးထပ်ပြီးလို့ရှင်းအောင်ပြောပြပေးလို့ရမှာဘယ်လောက်ထိကျွန်တော်တို့ကစိုးရိမ်ကြအခြေအနေမျိုးမှာရှိနေပါလဲ
ဟုတ်ကျွန်တော်တို့ကတော့ဒါကြီးကလာဟိုအရင်ကြီးစိုးရိမ်ကြတော့မဟုတ်ပါဘူးဒါတိုးတော့နိုင်ငံခေါင်းဆောင်တယောက်ဆိုတာတော့ဟာဖြစ်နိုင်ကြရှိတဲ့အလားတွေအလုံးတွက်ချက်ပြီးပြင်ဆင်ရတယ်ပြီးရင်လုပ်ချက်ရှိတဲ့အလုပ်တွေကလည်းအကျိုးပြုကိုရွေးတာပေါ့အဲ့လိုကြီးကတော့သမ္မတကြီးဒီနေ့ကအဲ့ဒါကျွန်တော်တို့ဒီအတွင်းကုပြောင်းရေးကာလရဲ့ဒုတိယအဆင့်တော်ရမယ်ဒီတာဝန်ဆွဲပြောင်းမှုဟာသမိုင်းဝင်ဖြစ်စဉ်ဖြစ်တယ်အဲ့တော့ဒီဖြစ်စဉ်မတိုင်ခင်မှာကျွန်တော်တို့ဒီပြင်ဆင်နေတဲ့ရှိတဲ့အလုံးကိုပြင်ဆင်ထားဖို့လိုတယ်တကယ်လို့ဟာစရေးတီးကိုရေးတရားဆိုသလိုဟာအရေးပေါ်အခြေအနေပေါ့နော်အရေးပေါ်အခြေအနေဆိုခုနကကျွန်တော်ပြောသလိုတဘာဝဘေးကံလိုမျိုးကအစဒီခုနလူမျိုးဘာသာရေးအငင်းပွားမှုတွေတိုက်ပွဲတွေဖြစ်တာအဆုံးပေါ့ဒီလိုကိစ္စတွေကိုညာဖြစ်ပေါ်လာကြလို့ရှင်တော့အဆုံးဖြတ်ပေးနိုင်မယ်လို့တယောက်ကရှိနေဖို့လိုတယ်လို့သမိုင်းရဲ့ယူဆလို့ဒါမှမဟုတ်ဒီဥစားပေးအစီအစဉ်ကဟိုနိုင်ငံမှာနေဖို့ရွေးချယ်လိုက်တော့ဒါကြီးကဖြစ်တော့မှမလို့သူနေတယ်ဆိုတဲ့ဘောတော့မဟုတ်ဘူးတစ်ဖက်ကကြည့်တော့လေသမ္မတကြီးကဒီစီးဝေးတဲ့သူနေကိုယ်တိုင်နဲ့တက်ချင်ပါတယ်ဒါသူ့ရဲ့မိတ်ဆွေလေးအိုဘားမားတို့လည်းသူတို့ဆက်ချင်တာလေးနောက်မြန်မာနိုင်ငံကိုဆက်ထောက်ခံမှုပြောချင်တာလေးရှိတယ်ပေါ့တိုးတော့ဒီဥစားပေးနှစ်ခုကိုရွေးတဲ့ခါမှာတော့ဒီတာဝန်ဆက်ပြောရေးချောမှုဖြစ်ဖို့ဆိုတဲ့ဟာကိုဥစားပေးလိုက်တဲ့သဘောပါပဲ
ဆိုတော့အမားတော့တက်ဖို့လို့ကျွန်တော်တို့ကြားထား
တယ်ဟုတ်ပါ
မှနောက်ပိုင်းကျတော့မှစုံချလိုက်တာ
ဟုတ်ပါဗျာပထမတော့သူတက်ဖို့လုပ်ထားပါတယ်အဲ့ဒါမျိုးခုနပြောသလိုကျွန်တော်တို့လက်တည်နေရနာရရှိတယ်ဖြစ်ချင်နာရရှိတယ်ဒါတွေအားလုံးကိုချိန်လို့မှသုံးဖြတ်လိုက်တော့မဆုံးချိန်မှာကပ်ပြီးသုံးဖြတ်လိုက်
တော့ဒီအပိုင်းဒီပြည်ရင်းကနေပြောတက်တဲ့တဲ့နေမှာဒီအလွဲကြောင်းကိစ္စပြောဆိုဆွေးနွေးနိုင်ကြတယ်ပေါ့လေဒီကတက်မတော်ပိုင်းနဲ့လူပေါ်ကွယ်နိုင်ရလူသားဒီမျိုးစီခွဲကြိုးပိုင်းနဲ့မှာအဖို့အတွက်လေးရှိနေတယ်ဆိုလို့ကျွန်တော်တို့ကြားထားတာရှိပါတယ်အဲ့ဒါကဘယ်လောက်မှမှာလဲ
ဟုတ်ပြီကျွန်တော်တို့ညောက်ဆွေးဒီဖွဲ့ဆွေးနွေးကြတယ်ဆိုတာကတာဝန်လောက်ကြောင်းနဲ့မဆိုင်ဘူးလေဟုတ်အမျိုးသားဒီမျိုးစီဖွဲ့ချုပ်ဆိုရကသူတာဝန်ယူပြီးအချိန်မှာသူဆက်လုပ်ခြင်းနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးရလို့ကျွန်တော်နားလေဘာဖြစ်လို့တက်မလို့ကလက်ထောက်တော်မှာ25ရက်ခန့်လုံး သူပါဝင်နေတဲ့အတွက်ကြောင့်လို့သူ့ပါတီတစ်ခုအနေနဲ့စဉ်းစားရမယ်ဆိုရင်ဒုတိယအင်အားကြီးသောပါတီတစ်ခုလို့မြင်လို့ရတာပေါ့အဲ့တော့ဒီနိုင်ငံရဲ့အင်အားစုနှစ်ခုသားမှာရှေ့လုံငါးစင်နဲ့တွေ့လို့ချင်းဒီကျွန်တော်တာဝန်ထွက်ပြောင်းခြင်းနဲ့တော့ဘာမှမဆိုင်ပါဘူးတာဝန်ထွက်ပြောင်းမှုကတော့တက်မတော်လည်းပြောထားပြီးသားဒီကောဝေရလက်ကိုလေးစားမယ်ဒီတာဝန်ထွက်ပြောင်းတဲ့ဟာမှာသူလည်းပြေဝပူပေါင်းဆောင်မယ်လို့ပြောထားပြီးသား
ဟုတ်ကဲ့နောက်သတင်းတစ်ခုကတော့ဒီတက်မတော်ဘက်ကနေပြီးတော့ဒီဒီနေ့တိုင်းဝန်ကြီးချုပ်နေရာလေးနေရာဒီလိုဆိုပြီးတော့ညီမနိုင်ငံပြောရဲဆိုရင်ကျွန်တော်ကြားထားတာရှိပါတယ်တကယ်။အဲဒါတွေကတော့ဘလောက်မှန်ပါလဲ
။တကယ်လို့ကျွန်တော်ထင်နေပြဟိုတက်ဆိုင်ရာကာကံရှင်နဲ့ပြောတာမဟုတ်ပါလေ။တကယ်လူတွေကမှန်းဆပြီးတော့ပြောရဲစကားတွေဖြစ်လို့ကြောင့်မလို့ဒါမှန်နေပါလို့ဆိုတော့ကျွန်တော်လည်းဆုံးဖြတ်ဖို့ခက်တယ်ပေါ့
။ဟောနောက်တစ်ခုကတော့ဒီပြောသူပြောများနေတဲ့ဖွဲ့စည်းပုံကျင်ရေး59စာလုံးစာပြရတင်ပေါ့လေ။ဝန်ကြီးကိုယ်တိုင်လည်းပြောထားတာရှိပါတယ်59စာလုံးကျင်ပတ်သက်ပြီးတော့ဝန်ကြီးသဘောမတူဘူးဆိုတဲ့ပုံမျိုးကိုပြောထားတာရှိပါတယ်။ဆိုတော့ဝန်ကြီးကသမရာရဲ့ပြောခွင့်အပို့ကိုလည်းဖြစ်တဲ့အခါကျတော့ဒါကကျွန်တော်တို့သမရာကိုတင်ဆင်ရတဲ့ပေါ်လာလို့ပေါ့နားလည်ပြကြပါလားခင်ဗျာ
ဟုတ်ကျွန်တော်တို့က59စာလုံးကိုပြင်ခြင်းမပြင်ခြင်းကိုကျွန်တော်ပြောတာမဟုတ်ဘူး။ဒါဟာပဲပြင်ရင်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပြဋ္ဌာန်းထားတဲ့ပြင်ဆင်ရမယ့်လုပ်ထုတ်လုပ်နေတဲ့လုပ်ဖို့ကျွန်တော်ပြောတာ။ခင်ဗျားပြောတဲ့ကျွန်တော်တို့သဘောမတူဆိုတာကဟဲ့လား59စာလုံးကိုစိုင်းရမယ်ဆိုတဲ့ကိစ္စကိုကျွန်တော်သဘောမတူဘူး။ဘာဖြစ်လို့ဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းတွေမှာစိုင်းရမယ်ဆိုတာမပေါ့ဘူး။တခါအဲ့လားဥက္ကဋ္ဌကဘာလို့လဲပြောနေတာရှိတယ်1959ခုနှစ်တုန်းကပေါ်သူကြီးနေဝင်စက်တာဝင်ရိုးတွေလုတ်ခဲ့တယ်ဆိုတော့ဆိုင်ကနေတယ်ဆိုတာလေအဲ့ဒါလည်းလုံးဝမှားတယ်ဗျာဘာလို့ဆိုတော့ခင်ဗျားတို့အဲ့ဒီကတအဆိုးလိုပြန်ကြည့်မယ်ဆိုရင်ဆက်တော်ရဲ့ဒီပြင်ဆင်ချက်မှာတစ်ခါမှဆိုင်ကနေဆိုတာမပေါ့ဘူးပြင်ဆင်တယ်ဘာပဲပါလို့ဆိုတော့ဒီပြင်ဆင်တဲ့ဟာကိုအချိန်ကာလသတ်မှတ်ချက်ထည့်လိုက်တယ်နောက်ထပ်ရုပ်ောက်ပေါ်ရနေပုံမှာပေါ်ပေါက်လာတဲ့ဝင်ကြီးချုပ်ကတာဝန်မျိုးကြီးအထိဒီလိုပြင်မယ်လို့ပြောတာဆိုင်ကနေဆိုတဲ့ကမပေါ့အဲ့ဒီပြင်ဆင်ချက်ကိုအဆိုးတင်သွင်းတဲ့ကတင်တဲ့လူကလည်းဥကြုံနေဥကြုံနေရဲ့အဲဒီကောင်ကတင်သွင်းတဲ့ဒီမိန့်ခွန်းကိုဖတ်ကြည့်မယ်ဆိုရင်ဟာလားဆိုင်ကနေဆိုတဲ့ကောင်မတုံးပါဘူးလေဘာဖြစ်လို့ဆိုဆိုင်ကနေဆိုတာဒီဘော်ထဲမှာ1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာမပါတဲ့အတွက်ကြောင့်မလို့သူကဆိုင်ကနေကမတုံးတော့ပြင်ဆင်ချက်ဥပဒေကြမ်းလို့ပဲတုံးပါဆိုသူကိုယ်တိုင်ကိုရှင်းပြထားရှိတယ်ဒါမှမဟုတ်ပြန်ချုပ်ပြောရင်တော့ကျွန်တော်တို့ဒီပြင်ခြင်းမပြင်ခြင်းကိုကျွန်တော်ကဘာမှပြောဒါကလွတ်တော်နဲ့ပြည်သူတွေအဆုံးဖြတ်တယ်တိုးတော်ပြင်ပြီဆိုလို့ရှိရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကအတိုင်းပြင်တာပဲကျွန်တော်လိုလာတယ်။မဟုတ်ဘဲနဲ့ဖွဲ့စည်းပုံအခြေခံတော့တားမထားလို့လုပ်လို့ရတယ်ဆိုတော့လိုရာဆွဲတွေးတာမျိုးဒီနိုင်ငံရဲ့အနာဂတ်အတွက်အန္တရာယ်ကြီးတယ်မို့ကျွန်တော်အစမ်းချင်လို့ပြောတ
ယ်။ဟုတ်ကဲ့ဖွဲ့စည်းပုံပြင်ရေးဆိုလို့ရင်ဖွဲ့စည်းပုံဒီ2009ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကဘာပေါ်မှာအပြင်းအထန်ဆုံးအခြေခံဥပဒေတစ်ခုဖြစ်တယ်ဆိုပြီးတော့ဒီအခြေခံဥပဒေကကြားချင်းနဲ့ပညာရှင်တွေကလည်းထောက်ပြထားတာရှိပါတယ်။ဆိုတော့ပြင်ရေးလားလားကရောဘယ်လောက်များအလားလားကောင်းနိုင်ပါမလဲ
။အခက်ဆုံးလို့တော့ပြောလို့မရဘူး။ဘာဖြစ်လို့ခင်ဗျာအမေရိကန်မှာရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်နေဒီကလည်းခက်တာပဲဒီကပြည်နယ်ပြည်နယ်လွှတ်တော်တွေမှာမဲလိုက်ခွဲပြီးတော့မှပြည်နယ်အလုံးနဲ့၃ပုံ၄ပုံကသဘောတူမှပြင်လို့ရတယ်ဆိုတော့အခက်ဆုံးလို့တော့ပြောလို့မရဘူးเนาะဒါပေမဲ့သို့တော့ဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့58ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့သင်ခန်းစာအမှုပေါ်မှာကျွန်တော်မူတည်ပြီးမှလွှတ်တော်တွေမှာအများစုရတဲ့ပါတီတစ်ခုရဲ့သဘောနဲ့ပြင်လို့မရအောင်လုပ်ထားတာပေါ့အဲ့တော့ပြင်နေတယ်ဆိုရင်တော့နိုင်ငံရေးမှာပေါဝင်ပတ်သက်တဲ့လူတွေအားလုံးကြားမှာသဘောတူချင်းတခုရအောင်လုပ်အောင်ပါဗျာတကယ်တော့ဒါလည်းနိုင်ငံရဲ့မေတ္တာပါပဲ
ဘုရားကတော်လေးရရင်ပြောပါတယ်ဒီကလေးစပိုင်းကလည်းဒီ energy အနေနဲ့ပေါ့နော်တမတော်ပေါ်သဘောတာတမတော်နဲ့ဆက်ဆံပြီးကောင်းအောင်လုပ်ဖို့လုပ်ရဲဆိုတဲ့ပုံမျိုးကျွန်တော်အလုပ်နားလဲပါတယ်ဆိုတော့တမတော်နဲ့ energy ကြားဆက်ဆံရေးဟာအခုလက်ရှိကျွန်တော်တို့ဒီနေ့ဖြစ်နေတဲ့အခင်းအကျင်းတွေရပါလေဆက်ဆံရေးကောင်တိုင်းပြည်အနာဂတ်အတွက်စိတ်ချရတဲ့လာလာကောင်းလို့ကျွန်တော်တို့ပြောနိုင်ပါပြီလားခင်ဗျာ
အဲ့ဒါကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပုံမှာပဲမူတည်တာပေါ့ဗျာ။ဘာလို့ဆိုတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တမန်တော်ကိုဟုတ်လားပြုမြင်ကြောင်းလေးရဲ့လက်တွဲပုံအနေနဲ့မြင်လို့ရှိရင်လူ့ဖောက်ပြန်မဲ့အနေနဲ့မြင်လို့ရှိရင်ကြည့်ရခံရတဲ့တွဲမှာပေါ့။အဲ့ဒါလူ့ဖောက်ပြန်မဲ့အနေနဲ့မြင်မနေအတားအဆီးတစ်ခုအနေနဲ့မြင်ပြီးတော့မှဖယ်ထုတ်ဖို့ကြိုးစားမှဆိုတော့ဒီနိုင်ငံကခက်မှာပေါ့။ဟောကျွန်တော်ကြိုက်ပြီးဖြစ်စီမကြိုက်ပြီးဖြစ်စီလက်ရှိအခြေအနေမှာတော့တမန်တော်ဟုတ်လားနိုင်ငံရေးအင်အားစုတစ်ခုအနေနဲ့မြင်ပြီးတော့မှဒီနိုင်ငံဆွေးနွေးခြင်းရပဲအဖြစ်မှန်ရလကောင်ရမလို့ကျွန်တော်မြင်တယ်
ဟုတ်ကဲ့တမတော်ဘက်ကရောတိတ်ဘောဓာတင်းပါတယ်လာလာမျိုးလေးများရှိပါလား
တမတော်ကတော့ဗျာလာတမတော်ကလည်းပြောကြတဲ့လူများရှိပါလေအဲ့တော့သူကကျွန်တော်တို့ဒီတမလိုက်ဥပဒေစိုးရတဲ့ထက်မှာတော့နောက်မှာတော့သူဒီဖွဲ့စည်းပုံခြေခံဥပဒေကသူ့ကိုပေးထားတဲ့အခန့်ကဏ္ဍတိုင်းမသူနေမှာပဲအဲ့ဒီလည်းပို့လို့မှာမဟုတ်ဘူးအဲ့ဒီလည်းချော့ပြီးတော့လုံးမှာမဟုတ်ဘူးအဲ့တော့တမတော်ရတဲ့ချက်ကတော့ကျွန်တော်ရှင်းတယ်ဖွဲ့စည်းပုံခြေခံဥပဒေနဲ့အညီလုံးနေပြီကလာကလုံးမှာတော့တမတော်အနေနဲ့ဒီကိစ္စမှာသူကပါဝင်စာပူပေါင်းဆောင်ရွက်ပေးနေပါတ
ယ်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုပုံပွင့်နေလေးပြင်နေပါတယ်ကျွန်တော်တို့ဒီကောက်ပွဲကျင်းပါတယ်ဒီကောက်ပွဲမှာလူသားဒီမိုကရေစီဖွဲ့ချုပ်က ဟိုမျောလင့်မထားလောက်အောင်ပဲဒါရင်တော့တော်များနဲ့အနိုင်ရတယ်ဆိုတော့မေဆန္ဒရှင်ရဲ့သဘောထားကထင်ရှားတယ်လို့အများစုကသုံးသပ်ကြပါတယ်ဆိုတော့ကျွန်တော်ဝဉ္ညူဝဉ္ညူသဘောထားရောကျွန်တော်တို့စောတခွဲအစောခွဲသဘောထားနဲ့ဂျုံပြီးနေခြင်းနဲ့ကမေဆန္ဒရှင်အများစုကဒေါန်ဆန်းစုကြည်ကိုနိုင်ငံကောင်းဆောင်ဖြစ်စေချင်ပါတယ်အခုလက်ရှိအလားအလာကဒေါန်ဆန်းစုကြည်နိုင်ငံကောင်းဆောင်ဖြစ်ဖို့အလားအလာလူလူမေဆန္ဒရှင်တွေဘယ်လောက်ထိညှို့နှိမ့်နေကြပါလဲခင်ဗျာ
တကယ်တော့ဗျာဟဲ့ပါဒေါန်ဆန်းစုကြည်နိုင်ငံအကြီးအကဲဖြစ်ဖို့ဆိုတာ59ဆလုံးတော့လေပြင်ဖို့မလိုပါဘူးတကယ်တော့ကျွန်တော်ရဲ့သုံးသပ်ချက်ထောက်ပြရမယ်ဆိုရင်သူ့ရဲ့တားနှဲ့ရောက်နေကျမရှိမှာဆိုကျမနဲ့လူလေးယောက်ပဲမြန်မာနိုင်ငံသားခံရလို့ရှင်ဒီပြဿနာရအောင်အပြေလဲသွားမှာပဲဘာမှဟာကျွန်တော်တို့ဒါကြီးကို59ဆလုံးပြင်ဖို့လည်းမလိုပါဘူးနော်အဲ့တော့လူလေးယောက်ဒီအဆုံးဖြတ်ကနဲ့လောက်တာကပိုတော့ကောင်းတော့ပြန်ဟာဒါကြီးကိုဖွဲ့စည်းဖို့အချိန်ကဥပဒေပြည်ကြီးလို့ပြောလို့တော့မလိုပါဘူးတကယ်တမ်းသူသားသမီးတွေအနေနဲ့သူတို့ရဲ့မိခင်သမားဖြစ်တာလို့ရှင်လို့ရှင်1962ခုနှစ်ဥပဒေကြီးကမြန်မာနိုင်ငံသားချောက်ထားလိုက်ရုံပါပဲ
ဒါမှလည်းဝင်ကြီးအရေးချောက်ပြီးသားလူတွေနေနေကလေးတွေလည်းမဟုတ်တဲ့အခါကျတော့ဒီလိုမျိုးတို့ရဲ့ကိုယ်ပိုင်ဘဝပေါ့ကိုယ်ပိုင်ဘဝကိုဆွတ်လွတ်ပြီးတော့ဟလာပြစ်ဆက်မယ်ဆိုတာကရောဟိုညှက်တာရဲ့လို့ပြောလို့ရတ
ော့ဒေါ်သန်းစုကြည်တို့ရဲ့မိခင်ဒေါ်သန်းစုကြည်ကနှစ်ပေါင်းမဆက်ကြဆွတ်လွတ်ခဲ့ပြီးပြီသူ့မေအုပ်ချုပ်တဲ့နိုင်ငံမှာသူမနေချင်ဘူးဆိုရင်တော့နိုင်ငံသားမခိုင်ဘူးဆိုတော့ဒါတို့ရဲ့မိသားစုပြဿနာပဲဒါအပေါ်ကြီးဝင်ချင်တာဝင်ပြဿနာမဟုတ်ဘူ
းဝင်ကြီးကိုယ်တိုင်အနေနဲ့ရောဒေါ်သန်းစုကြည်ပေါ်မှာပုဂ္ဂိုလ်ကြီးအမြင်ဘယ်လိုရှိပါလဲခင်ဗျာ
ကျွန်တော်ပုဂ္ဂိုလ်ကြီးကဒေါ်သန်းစုကြည်ကခင်မင်းစရာကောင်းတယ်အလေးစားစရာကောင်းတယ်အဲသူရဲ့စိတ်သက်ခိုင်မာမှုပေါ့နော်ဒါတွေလည်းကျွန်တော်လေ့စားပါတယ်အဲဒါမဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးပါမတချို့ကိစ္စတွေမှာတော့အမိုက်တော်ဆန်းစုကြည်နဲ့ကျွန်တော်သဘောထားမတူတာရှိပါတယ်ဒါလည်းတကယ်ကြောက်တော့ဒီမိုကရေစီမှာတော့ဒီလိုပဲဖြစ်မှာပါဟုတ
်ကဲ့နောက်ဆိုးရအဖွဲ့အစ်အတွဲဝန်ကြီးအနေနဲ့အပြည့်အစုံအကြံဉာဏ်ပေါ့လေတစ်ခုနှစ်ခုသုံးခုရှိတယ်ဆိုရင်နည်းနည်းပြောပြပါလားဝန်ကြီ
းအခုတော့ဗျာဟိုလာဘာပဲဖြစ်ပေါ်တော်ဆန်းစုကြည်အနေနဲ့ဒီလူရဲ့မန်ဒိတ်ကိုသူရထားပြီပေါ့မတော်တမှုစီဖွဲ့ချုပ်နေတယ်အဲ့တော့အဲ့မန်ဒိတ်ကိုအသုံးပြုတဲ့ခါမှာတော့ကိုဖြစ်ချင်တာရယ်ချက်နိုင်တာရယ်နောက်တစ်ခါကျွန်တော်နိုင်ငံရဲ့ထူးခြားတဲ့အခြေအနေတွေရယ်ဒါတွေကိုထည့်သွင်းစဉ်းစားပြီးတော့အလုပ်စီပို့အကြံပြုချင်တာပေါ့တကယ်တော့လည်းအခုဒေါ်သောစုကြည်ခုချိန်ကြီးတိုင်တူဆောင်ရွက်နေတာရယ်တော့အဲ့လိုမျိုးထည့်သွင်းစဉ်းစားပြီးလုပ်နေတယ်လို့ကျွန်တော်မြင်ပါတယ
် NLD ဦးဆောင်တဲ့အစိုးရကညီမနိုင်ငံကိုကိုဝန်ကြီးလို့ခြားခဲ့တယ်ဝန်ကြီးလို့ဆိုတာခြားခဲ့တဲ့အခြေခံပေါ်မှာအခိုင်အမာရပ်တည်ပြီးတော့ဒီတည်းပို့ပြီးတော့တိုးတက်သွားအောင်ရှေ့အောင်သွားအောင်ဒေတာတွေမှာနိုင်ငံတကာမှာဟလာကျွန်တော်တို့ပြောရရင်တော့နေပါခဲ့တဲ့နိုင်ငံတွေနဲ့နောက်၅နှစ်ကြာတဲ့အခါမှာဒီတည်းပို့ပြီးတော့ရှေ့အောင်သွားအောင်လုပ်နိုင်မလို့ဘယ်လိုကိုယ်တိုင်ခံမှယုံကြည်ပါလားခင်ဗျာ
ကျွန်တော်အမြင်အပေါ့ဗျာနော်ဘယ်အစိုးရမှမဆိုလို့အဲတာဝန်ယူပြီးဆိုရင်တော့နိုင်ငံနဲ့လူမျိုးတွေအကောင်းဆုံးဖြစ်အောင်လုပ်ကြမှာပဲပေါ့အဲကျွန်တော်တို့အစိုးရကတော့ဟလာစနစ်ဟောင်းကနေစနစ်တူကိုလုပ်တဲ့အခါမှာကျွန်တော်တို့ကအခြေခံပဲကျွန်တော်ပြုပြင်ကြောင်းလည်းပြင်နေတယ်ပေါ့အဲ့တော့လက်ရှိတော့အခြေအနေကောင်းနေရနေပြီနောက်တစ်ခါအဲ့တော့နိုင်ငံတကာကလည်းကူညီမဲ့လူတွေရှိနေပြီပြည်တွင်းမှာလည်းပြည်သူတွေထောက်ခံအားပေးမှုတွေရနေပြီဆိုတော့ဒီအခြေအနေကိုသာမှန်မှန်ကန်ကန်အကြိမ်တူအသုံးချနိုင်မှာဆိုတော့ကျွန်တော်နိုင်ငံကတော့ငါးနှစ်မှာပို့ပြီးတော့မှတည်ငြိမ်အေဂျင့်နဲ့ပို့ပြီးတော့မှဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဖြစ်ကြောင်းမလို့ကျွန်တော်ယုံကြည်ပါတယ်